ဟုတ်ကဲ့အခုတစ်ဆက်တည်းကြားရတဲ့သတင်းတွေကတော့ရေဘေးနဲ့ပတ်သက်ပြီးစေတနာရှင်တွေပြပို့တဲ့ကယ်ဆယ်ရေးပစ္စည်းတွေကိုအလွဲသုံးစားလုပ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောနေကြတာပါမကွေးတိုင်းရေနံကျောင်းမြို့မှာတဝတဥက္ကဋ္ဌကလာပြီးလှူသွားတာကိုဥက္ကဋ္ဌပြန်သွားတဲ့ချိန်မှာမဝတဥက္ကဋ္ဌကပစ္စည်းတွေပြန်သိမ်းသွားတယ်ဆိုတဲ့သတင်းကြားသိရပါတယ်ရေနံကျောင်းဒေသခံတူပြောပြတာကိုနားထောင်ကြည့်ပါအောင်ခင်ဗျာ
ကန္တာကျွန်းတို့ဒီကျန်းကျန်းကျွန်းတို့စားရရွာတွေကနေပြီးတော့မှတင်ပြကုတ်ကိုရေလားကိုရယ်ရေလားကိုတဲ့အခါကျတော့တော့ကဲ3ရက်လောက်ကပေါ့ဗျာ7ရက်နေလောက်ကတာယာကဥက္ကဋ္ဌဘုံဝီဖုံးဖို့ရှေ့ကနေပြီးတော့မှဆန်7တဲ့နဲ့ငွေကျန်း2သိန်းကိုရေဘေးတဲ့ဒီဒုက္ခတွေတွေကိုအများရှိမှာဓာတ်ပုံတွေပါပြီးမှတ်တမ်းယူပြီးတော့မှလှူဒန်းနေပေါ့အဲ့လိုလှူဒန်းနေနေရမှာဘုံဝီဖုံးဖို့ရှေ့လဲပြန်သွားရောဒီတင်းဝကြီးကအုပ်စုဥက္ကဋ္ဌဦးကျင်ညွန့်ကနေပြီးတော့မှဆန်ဆက်တဲ့အိထဲကနေမျိုးကဆန်ရှိတဲ့ဝေတယ်ငွေကျ2သိန်းကိုလည်းမဝေတော့ဘူးဆန်3အိနဲ့ငွေကျ2သိန်းကိုတော့ပြန်ယူသွားတယ
်အလားတူပဲအီယာရီမြစ်တောင်မြင်နေပေါ်မှာရွာတည်နေတဲ့ရွာတွေဟာရေဘေးတံကိုတော်တော်လေးခံရတဲ့ရွာတွေဖြစ်တယ်လို့သိရပါတယ်အဲ့ဒီရွာတွေအတွက်အလူပစ္စည်းတွေကိုရေနံကျောင်းမြို့ပေါ်မှာရှိတဲ့စီပင်သားရရက်ွက်ကလူတွေကိုလူစားထိုးပြီးပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းကြားရပြန်ပါတယ်ရေနံကျောင်းမြို့ကအမျိုးသမီးတူကအခုလိုပြောပြပါတယ်
လူတွေကလူတွေကိုဖြစ်ကိုကြာယုံနေနဲ့ရိုက်ကြမှတ်တမ်းယူပြီးတော့ကြတော့သူတို့ပေးပါတယ်ဆိုတဲ့ပုံစံပေါ့အဲ့လိုမျိုးဆိုင်ကလေးတွေနဲ့ဝင်နေနေစီပေးပြီးတော့ကြာဓာတ်ပုံမှတ်တမ်းရိုက်ပြီးတော့ယူသွားပြီးတော့ဆိုင်တွေကိုလည်းပြန်တည်သွားတယ်အဲ့ဒါမျိုးပေါ့
ဟောအဲ့ဒါရင်းနှံเจ้าမျိုးပေါ့ဟာလား
ရင်းနှံเจ้าမျိုးပေါ့ဟာစီပင်သားရက်ွက်ပေါ့
တကယ်တမ်းကျတော့အဲ့ရက်ွက်ကရေကြီးတဲ့ရက်ွက်မဟုတ်ဘူးပေါ့
အဲရင်ကြီးတဲ့ရက်ွက်မဟုတ်ပါဘူ
းတကယ်ကြီးတဲ့နေရာဘယ်နေရာ
ကြီးတဲ့နေရာကြီးကတော့ရင်းနှံเจ้าမျိုးရဲ့နောက်ဖက်ကဘူးကျွန်းတို့ဖျဲကျွန်းတို့ပေါ့နော်ကျန်းကန်ကျွန်းထိန်ကျောင်းအဲ့လိုကျွန်းရွာလေးတွေပေါ့အဲ့ဒီရွာတွေကတော့ခုချိန်မှာရေကျသွားပြီသို့တော်လည်းပဲအဲခါလောက်ဒေပင်းလောက်တော့အိမ်အောက်တွေမှာရှိသေးတော့နွားတွေရောဘာတွေရောမရှိရသေးဘူးပေါ့
ဟုတ်
တို့မှာဖုန်ကြီးကျောင်းတွေဘာတွေမှာနေကြရခုချိန်ကမှာတရက်တွေမှာမှီခိုးရတယ်နောက်ဆွေမျိုးသားချင်းတွေမြို့ပေါ်ဆွေမျိုးသားချင်းတွေစီမှာဓာတ်နေကြရ
ဒေသခံအမျိုးသမီးတူပြောပြသွားတာပါအခုနှစ်တွင်ရေကြီးမှုဟာတော်တော်လေးကိုပြင်းထန်တာကြောင့် ARB မြေရိုးတလျှောက်မှာရှိတဲ့မြို့များမှာထိခိုက်မှုတွေရှိတာတွေ့ရပါတယ်။အခုကြားသိရတဲ့သတင်းတွေထဲကလိုပဲကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့မတမာမှုတွေကြားသိနေရတယ်လို့တချို့ရေဘေးတံခံနေရတဲ့နေရာတွေမှာတော့အကယ်ဆယ်ရေးပစ္စည်းတွေနဲ့အကူအညီပေးမှုတွေလုံးဝမရှိသေးဘူးလို့လည်းစုံစမ်းသိရှိရပါတယ်ခင်ဗျာ။